ဆီးရီးယားနိုင်ငံမှာသမရဘရှာအယ်အာဆတ်အစိုးရပြုတ်ကျသွားပြီးရတဲ့နောက်အခြေအနေတွေရှုပ်ထွေးနေပြီးမဲ့ဆီးရီးယားမှာ IS စစ်သွေးကြွတွေကိုအတူတွဲတိုက်နေတဲ့မဟာမိတ်တွေနဲ့ဆက်လက်လက်တွဲသွားမှာဖြစ်ကြောင်းအမေရိကန်အကြီးတန်းအရာရှိတွေကပြောလိုက်ပါတယ်။တဘုံတွေဒမတ်စကတ်မြို့တော်ကိုဝင်ရောက်စီးနင်းခဲ့ရာကဆီးရီးယားသမ္မတတိုင်းပြည်ကထွက်ပြေးပြီးရုရှားနိုင်ငံမှာခိုလုံနေကြောင်းရုရှားအစိုးရကအတည်ပြုခဲ့ပြီးနိုင်ပိုင်းအကြာမှာပဲအမေရိကန်ကဆီးရီးယားမှာတပ်ဖွဲ့ဝင်တွေချထားတဲ့အစီအစဉ်အပြောင်းအလဲမရှိကြောင်းတာဝန်ရှိသူတွေကပြောလိုက်တာပါ American တပ်ဖွဲ့ဝင်အများစုကတော့ cut လူမျိုးတွေဥဆောင်တဲ့ Syria အတိုက်ခံ SDF တပ်ဖွဲ့ဝင်တွေနဲ့လက်တွဲပြီးတော့နိုင်ငံအရှိမြောက်ပိုင်းမှာလှုပ်ရှားနေကြပါတယ် Syria နိုင်ငံအရှိပိုင်းမှာ American တပ်တွေဆက်လက်ထားရှိမှာဖြစ်တာကြောင့် American အကြီးတန်းအရာရှိတအုပ်ကမနေ့ကပဲသတင်းတောက်တွေကိုပြောခဲ့တာပါ IS တပ်ဖွဲ့တွေပြန်ခေါင်းမထောင်နိုင်ဖို့နဲ့ SDF တပ်ဖွဲ့တွေခိုင်မာအားကောင်းဖို့အရေးကြီးတယ်လို့လည်းသူကပြောပါတယ်ရှင့်